This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
Radio NUG သောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြည်တို့ကနေကင်းဝေးပြီးကိုစိတ်နှဖျားချမ်းမှချမ်းသာလို့ဘီကင်းလုံခြုံကြပါစီလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလဲရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်မတ်လ17ရက်နေ့ညပိုင်း Radio NUG အစီအစဉ်တွေကိုစတင်ထုတ်လွှင့်ပြီးပါတော့မယ်။ပထမအဆုံးအနေနဲ့ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မတ်လ17ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ညီနောင်မဟာမိတ်ပီတာစွာဖြင့်အခက်အခဲများကိုစူးစီးကြောဖြတ်သွားရန်အမြဲအသင့်ရှိနေတယ်လို့ MNDAA ထံ TNL နဲ့ AA တောင်းလွှာပေးပို့တဲ့သတင်းကိုတင်ပြပေးပါမယ်ညီနောင်မဟာမိတ်ပီတာစွာဖြင့်အခက်အခဲများကိုစူးစီးကြောဖြတ်သွားရန်အမြဲအသင့်ရှိနေတယ်လို့ MNDAA ထံ TNL နဲ့ AA တောင်းလွှာပေးပို့ခဲ့ပါတယ်။မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ဖွဲ့စည်းမှုနှစ်ပတ်လည်နေ့သို့ညီနောင်မဟာမိတ်အဖွဲ့များဖြစ်တဲ့အာရခတပ်တော် AA နဲ့တပ်အောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL တို့ကမလ17ရက်နေ့မှာတောင်းလွှာပေးပို့ခဲ့ပါတယ်။ကိုကန့်အမျိုးသားထုတစ်ရက်လုံးနဲ့MNTJP, MNDAA အဖွဲ့အစည်းရဲ့စည်ရေးနိုင်ငံရေးရည်မှန်းချက်များမှာအတိုင်းအတာတစ်ခုအထိအထမြောက်ခဲ့ပြီးတော့စည်ရေးနိုင်ငံရေးရည်မှန်းချက်များအလုံးစုံအထမြောက်တဲ့ဤသူကိုကန့်ဒီတာယခုထက်အေးချမ်းသာရာစီပင်ဖွံ့ဖြိုးတိုးတက်သည့်အထိဆက်လက်ကြိုးပမ်းအားထုတ်ကြရန်ညီနောင်မဟာမိတ်စိတ်ဓာတ်အဖြစ်ဖြင့်တိုက်တွန်းလိုက်ကြောင်းဆိုထားပါသည်လာလက်တန်သောကာလများမှာရင်ဆိုင်ကြုံတွေ့ရမယ့်အခက်အခဲများရှိလာပါကလေညီနောင်နှစ်ဖွဲ့အနေဖြင့်ညီနောင်မဟာမိတ်ပီတာစွာဖြင့်စူးစီးကြောဖြတ်သွားကြရန်အမြဲအသင့်ရှိနေတယ်လို့တောင်းလွှာမှာဖော်ပြထားပါရယ်ခင်ဗျာဆလဘီနထိုးကြီးနဲ့ဝက်လူရဲစခန်းမှာထွက်လာတဲ့စစ်ကောင်စီအဖွဲ့အားတော်လှန်ရေးတပ်များတိုက်ခိုက်ရာမှာစစ်ကောင်စီအဖွဲ့ဝင်25ဦးသေဆုံးပြီးဘူမှုဝင်းလှိုင်ဦးနဲ့ဘူကြီးအောင်ကိုကိုအပါ14ဦးဖမ်းဆီးရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံခရိုင်နထိုးကြီးမြို့နယ်ဝက်လူရဲစခန်းမှာထွက်လာတဲ့တပ်မ101လောက်ခန့်စစ်ကောင်စီအင်အား200ခန့်အားမြင်းကြံခရိုင်တရင်လေးတရင်30နထိုးကြီးမြို့နယ်ပကဖားနဲ့မဟာမိတ်ပူးပေါင်းအဖွဲ့တို့မှချက်တွင်ပိုးရွာအနောက်တောင်ဘက်မှာမလ9ရက်နေ့မှာပူးပေါင်းတိုက်ခိုက်ခဲ့တယ်လို့အမှတ်၁စစ်ဒေသကထုတ်ပြန်ထားပါတယ်။တိုက်ပွဲတွင်စစ်ကောင်စီအဖွဲ့ဝင်25ဦးသေဆုံးပြီးတော့ဗိုလ်မှူးဝင်းလှိုင်ဦးနဲ့ဗိုလ်ကြီးအောင်ကိုကိုအပါ14ဦးဖမ်းဆီးရမိခဲ့ပါတယ်။စစ်ကောင်စီထံမှလက်နက်44လက် MA1 19လက် MA2 2လက် MA3 9လက် MA5 2လက်အပါဝင်60မမပြောင်းတူ81မမစိန်ပြောင်း 5.56G အတောင်12,000နဲ့ကြည်တောင်မျိုးစုံ60မမကြီး28လုံးနဲ့ကြီးမျိုးစုံ RPG ပို့ကြီး8000အီနာက21လုံးနေမိုင်5လုံးလက်ပြဘုံ11လုံးလက်ပ်တော့2လုံးစက်သွေးဆက်2လုံးသိမ်းဆည်းရမိခဲ့ပါတယ်တိုက်ပွဲအတွင်းမိတ်တီလာနဲ့တတဦးမှတက်လာတဲ့ဂျက်တိုက်လေရင်ဖြင့်လေချောင်းနှစ်ကြိမ်တိုက်ခိုက်ခဲ့ပြီးတော့နထိုးကြီးမျိုးနဲ့ပကဖရဲဘော်2ဦးမြင်းမြတ်စွာကြာဆုံးခဲ့ရပါတယ်ခင်ဗျာဆလဘီရန်ကုန်မြို့နေရာအနှံ့အပြားမှာတော်လန်လူငယ်များမှ ILO Implement Article 33 on Myanmar Now 2025စသားပါရုပ်ပုံများအားကင်ဆောင်ပြီးတပ်ပုံကမ်ပိန်းဖြင့်လှုပ်ရှားတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မလ17ရက်နေ့ဒီကနေ့မှာစစ်ကောင်စီတပ်များလုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့နေရာအနှံ့အပြားမှာတော်လန်လူငယ်များမှ ILO Implement Article 33 on Myanmar Now 2025စသားပါရုပ်ပုံများအားကင်ဆောင်ပြီး ဓာတ်ပုံကမ်ပိန်းဖြင့်လှုပ်ရှားမှုပြုလုပ်ခဲ့ကြပါသည်ဤလှုပ်ရှားမှုဟာမြန်မာအလို့သမားတို့ရဲ့အခြေခံလွတ်လပ်ခွင့်လုံပိုင်ခွင့်နဲ့အခွင့်အရေးများအပေါ်မတရားဖိနှိပ်တားမြစ်ခြင်းများပြုလုပ်နေတဲ့အကြမ်းဖက်စစ်ကောင်စီအားအပြည်ပြည်ဆိုင်ရာအလို့သမားရေးရာအဖွဲ့ ILO အနေဖြင့် Article 33ဖြင့်ထိရောက်စွာအရေးယူပေးပါရန်တောင်းဆိုတိုက်တွန်းလိုခြင်းဖြစ်တယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်လို့ပြီးမှာတော့ပြည်တွင်းသတင်းတွေကိုမင်းယူကတင်ပြပေးသွားမှာဖြစ်ပါတယ
် Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မတ်လ17ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်ဒေါအောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံပြန်လည်လွတ်မြောက်ရေးမြန်မာပြည်သူများနဲ့အတူဆန္ဒပြင်းပြစွာရှိနေတယ်လို့တားငယ်ကိုထိန်လင်းပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်ဒေါအောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံပြန်လည်လွတ်မြောက်ရေးအတွက်မြန်မာပြည်သူများနဲ့အတူဆန္ဒပြင်းပြစွာရှိနေတယ်လို့တားငယ်ကိုထိန်လင်းပြောကြားပါတယ်။မတ်လအတွင်းမှာရုတ်တံနဲ့တကွဒေါအောင်ဆန်းစုကြည်၏တားငယ်ကိုထိန်လင်းကပြောပါတယ်။မိမိရဲ့ပုံစံတူရုပ်ထုကိုကြည့်ရင်မိမိရဲ့စိတ်အားထက်သန်မှုနဲ့မလျော့တဲ့အာမန်တို့ကိုခံစားရတယ်။မိမိကိုအမြန်ဆုံးလွတ်မြောက်စေချင်တာကျွန်တော်ရဲ့ရင်ထဲကမိတော့လို့ပြင်းပြတဲ့ဆန္ဒပါ။မြန်မာပြည်သူတွေမှာလည်းအေဂျင့်လွတ်မြောက်တဲ့မြန်မာနိုင်ငံကိုပြန်မြင်ရောက်ခြင်းနဲ့မိတော့လိုပြင်းပြတဲ့ဆန္ဒတွေရှိကြမယ်လို့ထင်ပါတယ်။ကျွန်တော်တို့ရဲ့မိတော့လိုပြင်းပြတဲ့ဆန္ဒဟာဘာကြောင့်မှမငြိမ့်စရာဘူးလို့ပြောပါတယ်။လက်ရှိမှာဒေါအောင်ဆန်းစုကြည်၏အသက်80ပြည့်မွေးနေ့အမတ်တရကမ်ပိန်းကိုတားငယ်ကိုထိန်လင်းကဦးစီးလှုပ်ဆောင်လျက်ရှိပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်မုံရွာခရိုင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နှင့်ဘုတလင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တို့တွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။မုံရွာခရိုင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နှင့်ဘုတလင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။စကိုင်းတိုင်းမုံရွာခရိုင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နှင့်ဘုတလင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တို့တွေ့ဆုံညှိနှိုင်းအစည်းအဝေးကိုမတ်လ10ရက်နေ့မနက်10:00အချိန်တွင်ပြုလုပ်ကျင်းပခဲ့ရာအစည်းအဝေးတွင်ပြည်သူ့အုပ်ချုပ်ရေးလုပ်ငန်းရှင်များခရိုင်နှင့်မြို့နယ်ပေါင်းဆက်ဖြည့်ရှင်းဆောင်ရွက်ရမည့်ကိစ္စများအခက်အခဲများကိုဆွေးနွေးခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီUK ပါလီမန်နဲ့မြန်မာစစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်နေတဲ့ပြစ်မှုလုပ်ရက်တွေကိုဆွေးနွေးသွားမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။UK ပါလီမန်နဲ့မြန်မာစစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်နေတဲ့ပြစ်မှုလုပ်ရက်တွေကိုဆွေးနွေးသွားမယ်လို့သိရပါဗျ။မတ်လ14ရက်မှာ Stars of Myanmar Friendship အနေနဲ့ UK ပါလီမန်ထဲတွင် Members of London Assembly, Members of House of Lords,Human Rights Activists တွေနဲ့အတူမြန်မာနိုင်ငံမှာစစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်နေတဲ့ပြစ်မှုလုပ်ရက်တွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။Stars of Myanmar Friendship ရဲ့ founder တူဖြစ်တဲ့ Matt Julie Khan အနေနဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လုပ်ရက်တွေကိုခန်းဆားနေရတဲ့သူတွေရဲ့အသံကိုကိုစားပြုတဲ့ panelist အဖြစ်ပါဝင်သွားမှာဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ထောက်ပို့ထီ73ကြိမ်မြောက်အတွက်ရောင်းရမှုမှတတိယအကြိမ်ထောက်ပို့မှု 33,000 ကျော်ရှိခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ထောက်ပို့ထီ73ကြိမ်မြောက်အတွက်ရောင်းရမှုမှတတိယအကြိမ်မြောက်ထောက်ပို့မှုသိန်းပေါင်း 3,068 သိန်း 14,219 ကျပ်တိတိရှိခဲ့တယ်လို့မတ်လ17ရက်ထောက်ပို့ထီကအသိပေးကြေညာပါတယ်။ထောက်ပို့ထီမှပူးပေါင်းပါဝင်ခဲ့ကြသောတော်လန်ပြည်သူများ၏စုပေါင်းအင်အားကြောင့်သာထောက်ပို့နိုင်ခဲ့ခြင်းဖြစ်ပါတယ်။ကြန့်ရှိနေသောထောက်ပို့မှုမှတ်တမ်းများကိုလည်းဆက်လက်တင်ပြပေးသွားပါမယ်လို့ထောက်ပို့ထီကဆိုထားပါတယ်။ထောက်ပို့ထီ73ကြိမ်မြောက်အတွက်ရောင်းရမှုမှဒုတိယအကြိမ်မြောက်ထောက်ပို့မှုတွင်သိန်းပေါင်း 3,936 သိန်း 14,180 ကျပ်တိတိနှင့်ပထမအကြိမ်ထောက်ပို့မှုတွင်သိန်းပေါင်း 9,343 သိန်း 6,104 ကျပ်တိတိရှိခဲ့ပါတယ်။ထောက်ပို့ထီလက်မှတ်များကိုလစဉ်ရောင်းချပေးနေပြီးထောက်ပို့ထီစုကြည်များအနေနဲ့ပထမစုသိန်း 1,000 ကျပ်ဒုတိယစုသိန်း 200 ကျပ်နှင့်တတိယစုသိန်း 100 ကျပ်အပြင်တသိန်းစု 5,000 စုအပါအဝင်စုမဲပေါင်း 2,800 ကျော်တိုးမြှင့်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မလဆနီရနေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမင်္ဂလာပင်လယ်အခြေအနေမှာကပလီပင်လယ်ပြင်နဲ့မင်္ဂလာပင်လယ်အတောင်ပိုင်းတို့တွင်တိမ်အထင်းထင်းမှတိမ်ထူထက်နိုင်ပြီးကြံမင်္ဂလာပင်လယ်တွင်အများအားဖြင့်သားရနိုင်ပါတယ်ပင်လယ်ပြင်အခြေအနေမှာတနင်္လာနေ့ကန်ရန်တွင်လေသည့်အရှိမမတနင်္လာ10မိုင်မှ-20ခန့်တိုက်ခတ်နိုင်ပြီးလိုင်းနှင်းငယ်မှလိုင်းအထင်းအထင်းရှိနိုင်ပါတယ် မခိုင်ကံရံမြို့ဝကျွမော်ဒေတာများနဲ့မုဒ္ဓမာကွေးတို့တွင်လေးသည့်အနောက်နောက်တောင်ဘက်မှတနအီ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းနှဲငယ်မှလိုင်းအသင့်အတင့်ရှိနိုင်ပါသည်။မိုးချီနေမှာစကိုင်းတိုင်းဒေတာကြီးတနင်္သာရီတိုင်းဒေတာကြီးကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့တွင်နေရာကွက်ကြားမိုးထချုံရွာနိုင်ပြီးကြံတိုင်းဒေတာကြီးနဲ့ပြည်နယ်တို့တွင်အများအားဖြင့်တာယာနိုင်ပါသည်။နေ့ပူချိန်များမှာမြန်မာတနင်္ဂနွေလုံးတွင်ပုံမှန်ပူချိန်ခန့်သာရှိနိုင်ပါသည်။မြို့ချီနေမှာကိုင်းတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့တွင်နံနက်ပိုင်းမြို့လူများကြဆင်းနိုင်ပါတယ်ရှင
်တော်ရရှင်များရှင်အခုဆက်လက်ပြီးတော်လရီကဗျာကဏ္ဍကိုဆက်ချင်ပါတယ်နေချူသွေးရေးဖွဲထားပြီးနှွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့နိုင်ငံတော်အလံမှာဆွဲချိတ်ထားရမယ်တော်လန်ကျေလေးတွေလို့အမိရတဲ့တော်လရီကဗျာကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင်
နိုင်ငံတော်အလံမှာဆွဲချိတ်ထားရမယ်တော်လန်ကျဲလေးတွေမြက်ရည်တွေရွာကျနေတဲ့နိုင်ငံတော်ကြီးတဲ့မုံတိုင်းမိသွားတဲ့စိတ်ကကြေကွဲဝမ်းနေမှုတွေနဲ့ပိုးဆိုးပတ်ဆက်ကြီးကိုဖြစ်လို့ကိုချင်းစာတရားတွေလိုအပ်နေတဲ့အကြောင်းမိရှုဖြက်စီးခံလိုက်ရတဲ့ကြေးရွာတွေကိုစားပြောပြမယ်အမိဖညီအကိုမောင်နှမတွေမျက်စိရှိမှတယ်ရရဆဆပြတ်တက်ခံရတဲ့မြင်ကွင်းလူမမဲအကျွဲကလေးတွေကိုစားပြောပြမယ်ဖြက်လေးဖြက်စိရင်းနဲ့တိုက်ဖြက်အကျန်းဖတ်တဲ့ဆက်အာနာရှင်လို့ရဘေးလို့ရပြေးနေရတဲ့အပြစ်မဲ့ပြည်သူတွေကိုစားကိုချင်းစာတရားထားတဲ့အောင်ပြောပြမယ်ခြေလက်ကိုအင်္ကာတွေချုပ်ယွင်းကုန်တဲ့လူစရင်ကြီးကမဝင်ခင်မီးလောင်ပြင်းဖြစ်သွားတဲ့စိုက်ခင်းတွေကိုစားပြောပြမယ်စာတင်ကြောင်းတွေစေယုံတွေဘာသာရေးအဆောက်အုံတွေပေါ်ဘုံတွေကြဲချတဲ့လေရင်ပြန်တွေကြအောင်ကိုချင်းစာတရားအကြောင်းပြောပြမယ်ကို့တွေသားမိသားစုဖွားမှမဟုတ်ရင်တပိုတည်းကြည့်တဲ့လူတန်းစားတွေကြအောင်ပြောပြမယ်ကိုချင်းစာတရားတွေငက်ငက်လာတိုင်းဒုက္ခတဲ့စခန်းတွေကိုစားဒုက္ခတဲ့စခန်းတွေပဲရှိစေခြင်းနဲ့အတ္တမဖန်စီတက်ဖြတ်ခံလိုက်ရသူတွေအိမ်ပြန်ရောက်မလာကြတော့ဘူး။နာကျင်ကြေကွဲပွေအတိတ်ထာယုံတွေနဲ့ကြဲမစုံတော့တဲ့မိသားစုဘဝတွေရှိုက်တန်ဝှက်ဝှက်ဝဲလို့အာနာရှင်စနစ်ဆိုအောက်ကလွတ်မြောက်ဖို့ဟာပြင်းထန်ကြမ်းတမ်းနောက်မဆုတ်စတဲ့ကလောင်တစ်ဖက်တနတ်တလက်နဲ့လန်းတရားမျှတလွတ်လပ်ခြင်းကနေမသွေဖယ်တဲ့ကြင်ညာစတဲ့ကိုရွတ်ဖတ်မယ်။အာနာရှင်တွေကြဆုံးပြတ်တုံးတဲ့နေ့ရောက်တဲ့အခါရည်ရွယ်ရာပန်းနိုင်ရောက်တဲ့အခါနိုင်ငံတော်တချင်းနဲ့ထတ်တူဂုံပြူကြတဲ့အခါဘယ်တော့မှမကြွေတဲ့ကြဲတွေအကြောင်းပြောပြမယ်အညာတရကြဲတွေဆိုပေမဲ့ဂုံရောင်ပြောင်မြောက်စွာစွမ်းဆောင်ခဲ့တဲ့အကြောင်းပြောပြမယ်နိုင်ငံတော်အလံမှာချိတ်ဆွဲထားရမယ်တော်လန်ကြဲလေးတွေအကြောင်းပြောပြမယ်ကြဲဆိုတာအမောင်မိုက်ဆုံးအချင်းအထုံးလင်းဆုံးတောက်ပါတယ်ဆိုတဲ့အကြောင်းနေချုပ်သွေ
းရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်ဒီနေ့ညရဲ့တော်လိုင်းရေးဆောင်မအစီအစဉ်မှာတော့ရုရှားနဲ့ဘယ်လာရုစ်ကပြန်လာတဲ့အာဏာသိမ်းစစ်ကောင်ဆောင်ရဲ့ပြောဆိုချက်လို့အမိရတဲ့မြန်မာ့နေဦးခရိုနီကယ်မတ်ဆက်တစ်မြင်ကွင်းမူမခဆောင်မကိုပို့ပို့ကဖတ်ကြားပေးသွားမှာပဲဖြစ်ပါတယ်ရှင်
မြန်မာနေဦးခရိုနီကယ်မတ်လ10ရက်မြင်ကွင်းရုရှားနဲ့ဘလာရုစ်ကပြန်လာတဲ့အာဏာသိမ်းစစ်ကောင်ဆောင်ရဲ့ပြောဆိုချက်2021ခုနှစ်ဖေဖော်ဝါရီလမှာဆက်အာဏာသိမ်းခဲ့ပြီးရွေးကောက်ပွဲပြန်လုပ်မယ်လို့အဲ့ဒီချိန်ကလေးကပြောဆိုခဲ့တဲ့စစ်ကောင်ဆောင်မြောင်လိုက်ဟာ2008ခုနှစ်အခြေခံဥပဒေအောက်ကဆိုတဲ့အရေးပေါ်အခြေအနေတက်တန်းတိုးအကြိမ်ကြိမ်လုပ်နေခဲ့ပြီး၄နှစ်ကျော်လာချိန်မှာတော့ရွေးကောက်ပွဲကျင်းပမယ်ဆိုတဲ့အကြံပြင်းကာလသတ်မှတ်ချက်ကိုထုတ်ပြောလိုက်ပါတယ်ရုရှားနိုင်ငံကိုတရားဝင်လေပတ်ခီးသွားပြီးနောက်ဘလာရုစ်နိုင်ငံကိုပါဖိတ်ကြားမှုနဲ့ဝင်ရောက်ခဲ့တဲ့ခီးစဉ်အတွင်းသတင်းစာရှင်းလင်းပွဲကိုဘလာရုစ်နိုင်ငံခေါင်းဆောင်နဲ့တွေ့ပြီးလှုပ်ဆောင်စင်မှရွေးကောက်ပွဲအကြံပြင်းအချိန်စရာကိုထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲကျင်းပမယ့်ကာလနဲ့ပတ်သက်တဲ့ဦးဦးဖျားဖျားသတင်းကိုပြည်ရင်းကလူလူထံစစ်ကောင်စီအလေးထားတဲ့ရုရှားလိုနိုင်ငံကအပြန်မှထုတ်ဖော်ပြောဆိုတာကိုကြည်ရင်ပြည်ပနိုင်ငံတွေကိုသိစေချင်တဲ့ဆန္ဒနဲ့ရုရှားနိုင်ငံရဲ့ခီးစဉ်ကိုအောင်မြင်မှုလို့မှတ်ယူထားတဲ့စစ်ကောင်စီခေါင်းဆောင်ရဲ့သဘောထားကိုမှန်းဆနိုင်ပါတယ်။ ဒီခီးစဉ်အတွင်းစစ်ကောင်းဆောင်မရောက်နိုင်ရဲ့ပြောဆိုပြုမူတာတွေကိုကြည့်ရင်သူအနေနဲ့ရုရှားဖက်ဒရေးရှင်းရဲ့သမ္မတပူတင်ရဲ့တရားဝင်ဖိတ်ကြားမှုကိုဘလောက်ထိအလေးထားသလဲဆိုတဲ့ချက်ကိုလည်းထင်ရှားစေတာဖြစ်ပါတယ်။ဒီခီးစဉ်ကိုနိုင်ငံရေးရာထောက်ခံမှုတန်တမာရေးရာအသိမှတ်ပြုမှုနဲ့ပြည်ရင်းစစ်အတွက်လိုအပ်တဲ့လက်နက်ခဲယံနည်းပညာဆိုင်ရာစစ်လက်နက်တွေဝယ်ယူဖို့ရည်မှန်းချက်တွေအတွက်အသုံးပြုမှာမလွဲဧကန်ဖြစ်ပါတယ်။စစ်ကောင်စီအနေနဲ့ပြည်ရင်းမှာထိန်းချုပ်နိုင်တဲ့နယ်မြေတွေကုန်လွန်ခဲ့တဲ့တစ်နှစ်တာအတွင်းလိမြန်စွာရော့နေလာနေသည့်တိုင်ပြန်လည်သိမ်းယူဖို့လေကြောင်းတိုက်ခိုက်မှုတွေပိုလို့ဖို့ရုရှားသမ္မတပူတင်ရဲ့ထောက်ခံမှုနဲ့နိုင်ငံတကာကိုတန်တမာရေးအရာကြွားဝါဖို့စိတ်ဆောနေတဲ့အသွင်သဏ္ဍာန်လေးတွေ့ရမှာဖြစ်ပါတယ်။ရုရှားနဲ့ဘလာရုစ်နိုင်ငံတွေကိုတရားဝင်တွားရောက်စဉ်အတွင်းစစ်လက်နက်ပစ္စည်းတွေအနက် drone နဲ့ပတ်သက်တဲ့ပစ္စည်းနဲ့ဤပညာဆိုင်ရာကြံကြံမှုလေကြောင်းတိုက်ခိုက်မှုအတွက်လိုအပ်တဲ့လေယာဉ်နဲ့ခင်းရလက်နက်စတာတွေကိုဝယ်ယူဖို့ကြိုးစားမှာအသေးချဖြစ်ပါတယ်။ခုရပိုင်းသတင်းတပုတ်မှာနေကြာဆောင်တက်အဖြစ်အသွင်ပြောင်းခဲ့တဲ့ PNO PNA ပိုးနယ်မှာရုရှားကျွမ်းကျင်သူငှားပြီးဒေတာခံ PNA တပ်ဖွဲ့ဝင်တချို့ကို drone နဲ့ပတ်သက်တဲ့ဤပညာသင်တန်းတွေပေးနေတယ်ဆိုတဲ့အကြောင်းပါရှိတာတွေ့ရပါတယ်။တစ်တုံညာနှစ်ကွန်စစ်စင်ရေးအစပိုင်းမှာစစ်ကောင်စီတပ်တွေအရှုံးများခဲ့ရတဲ့အကြောင်းတစ်ချက်က drone စစ်စင်ရေးလို့ဆိုနိုင်ပါတယ်။ဒီအခြေအနေကိုပြင်ဆင်ဖို့စစ်ကောင်စီအနေနဲ့ drone အသုံးပြုဖို့သင်တန်းပစ္စည်းကိရိယာနဲ့လိုအပ်တဲ့လက်နက်တွေကိုယမန်နေ့နေ့လယ်ပိုင်းနောက်ပိုင်းကလေးကတဆိုင်မမစူးစမ်းနေခဲ့ရကလက်တလော့တိုက်ပွဲတွေစစ်မြေပြင်မှာ drone လက်နက်တွေကိုပုံမသုံးများလာတာလဲတွေ့ရမှာဖြစ်ပါတယ်။ဒါတွေကရုရှားခီးစဉ်အတွင်းစစ်ကောင်စီဘက်ကကြိုးပမ်းနိုင်ခြေရှိတဲ့အကြောင်းချက်တွေဖြစ်ပါတယ်။အခြားတစ်ဘက်ကိုကြည့်ရင်မြန်မာနိုင်ငံအတွင်းမှာတော့လာမယ့်ရွေးကောက်ပွဲကိုအချိန်လွန်နေတဲ့နိုင်ငံရေးကြကံမှုတရအဖြစ်အများစုကရှုမြင်ထားကြပြီးရွေးကောက်ပွဲကစစ်ကောင်စီရဲ့နိုင်ငံရေးထွက်ပေါက်အနေနဲ့ကူညီပေးမဖို့ခက်ခဲလာနေတယ်ဆိုတဲ့အမြင်တွေကပြည်ရင်းကနိုင်ငံရေးအင်အားစုတွေကရှုမြင်ထားကြတာဖြစ်ပါတယ်။စစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ကတော့ရွေးကောက်ပွဲကိုစစ်ကောင်စီရဲ့နိုင်ငံရေးထွက်ပေါက်ရှာတဲ့နည်းလမ်းအဖြစ်အကဲဖြတ်သလိုအဆိုပါထွက်ပေါက်ကိုပိတ်ဆို့ဖို့ရွေးကောက်ပွဲမဖြစ်အောင်တားဆီးဖို့သဘောထားကြတာလည်းတွေ့ကြရပါတယ်။ NUG နဲ့တိုင်းရင်းသားလက်နက်ကိုင်တပ်အချို့ဒေသန္တရ PDF အချို့ကရွေးကောက်ပွဲအတွက်ရည်ရွယ်ကမဲပေးပိုင်ခွင့်ရှိတဲ့လူစည်ရင်ကောက်ယူသူတွေကိုဖမ်းဆီးတာပြစ်ခတ်တာတပ်ဖြတ်တာတွေလည်းပြီးခဲ့တဲ့လပိုင်းတွေကသတင်းတွေထဲကြားသိနေကြရပါတယ်။စစ်ကောင်စီကောင်းဆောင်မရောက်လိုက်အချိန်ဆွဲနေခဲ့တဲ့ရွေးကောက်ပွဲကမြန်မာနိုင်ငံနိုင်ငံရေးအကျပ်တဲကိုဖြည့်ရှင်ပေးနိုင်စွမ်းမရှိတာကအသေးချပင်ဖြစ်ပါတယ်။ရွေးကောက်ပွဲဆိုင်ရာဥပဒေညဥပဒေကိုနိုင်ငံရေးပါတီချို့ကသဘောမတူသည့်တိုင်လီလျူရှုကပြင်ဆင်ခဲ့တဲ့နိုင်ငံရေးပါတီတွေကိုမှတ်ပုံတင်ပြန်တင်ခိုင်းခြင်းနဲ့နိုင်ငံရေးအရသဘောထားကွဲလဲသူတွေကိုဖမ်းဆီးထောင်ချခြင်းအသက်သေဆုံးတဲ့အထိတရားဥပဒေနဲ့နှိပ်စက်ညှဉ်းပန်းမှုတွေအောက်မှာရွေးကောက်ပွဲကျင်းပခြင်းဟာဘယ်နည်းနဲ့မှလွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ပါဘူး။ရွေးကောက်ပွဲကိုတစ်နှစ်ပြီးတစ်နှစ်အချိန်ဆွဲလာတဲ့အာဏာသိမ်းစစ်ကောင်စားကိုအိန္ဒိယချင်းတရုတ်နိုင်ငံအနေနဲ့ရွေးကောက်ပွဲကျင်းပဖို့အပေးယူနေတိုက်တွန်းခဲ့တဲ့အနေအထားလို့မှတ်ယူရပြီးတရုတ်နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုကူညီမှုကိုလိုချင်ရင်ရွေးကောက်ပွဲကိုတက်နိုင်သမျှစောလင်စွာကျင်းပဖို့တရုတ်နိုင်ငံကတိုက်တွန်းခဲ့တဲ့အနေအထားဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့အိန္ဒိယနိုင်ငံဖြစ်တဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုမျက်ခြေမပြတ်စောင့်ကြည့်နေပြီးရွေးကောက်ပွဲကျင်းပကနာမည်မကောင်းတော့တဲ့စစ်ကောင်စားအနားယူဖို့လိုလားလိမ့်မှာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာဒီမိုကရေစီရှိရေးမရှိရေးထက်အာဏာချိန်ခွင်ရှာစီးရေးချိန်ခွင်ရှာကြီးကြီးမားမားအပြောင်းလဲမဖြစ်စေချင်တာကတရုတ်အစိုးရရဲ့လိုလားချက်ဖြစ်ပါလိမ့်မယ်။ရုရှားအနေနဲ့ကတော့မြန်မာနိုင်ငံဟာသူ့ရဲ့အိန္ဒိယချင်းလည်းမဟုတ်တာကြောင့်တရုတ်နိုင်ငံလိုအကျိုးစီးပွားမကြီးတာအသေးချဖြစ်ပါတယ်။တန်တမာရေးရာအရှိတောင်အာရှမှာမဟာမိတ်နိုင်ငံတနိုင်ငံစစ်လက်နက်ပစ္စည်းရောင်းချနိုင်တဲ့နိုင်ငံတနိုင်ငံအနေအထားမျိုးသာရည်မှန်းချက်ရှိမှာဖြစ်ပါတယ်။ရုရှားခီးစဉ်အပြီးထူးခြားတဲ့အချက်တစ်ချက်ကတော့တရုတ်အထူးကိုယ်စားလှယ်တည်ရှိခြင်းနေပြည်တော်ကိုလာရောက်ခြင်းဖြစ်ပါတယ်။ရုရှားနဲ့ဘလောက်ထိရင်းနှီးခဲ့လဲဆိုတာကိုလာရောက်စနင်းနာတဲ့ရည်ရွယ်ချက်ဆိုတာကတော့အတိအကျမပြောနိုင်တော့လဲဖြစ်နိုင်ခြေရှိနေတာလည်းဖြစ်ပါတယ်ရှင်။
သောတာရှင်များရှင်အခုဆက်လက်ပြီးတော်လရေးဒိဂီတာအစီအစဉ်ရဲ့အလှည့်ဖြစ်ပါတယ်ဇလိုင်းထန်ကီရေးဖွဲ့ထားပြီးချမ်းမြေညိုတည်ဆိုထားတဲ့ Federal Banking သစ်စီတို့လို့အမည်ရတဲ့တော်လရေးဒိသချင်းကိုနားဆင်ပေးကြပါအောင်ရှင်
ピアシー
ရေဒီယိုအန်ယူဂျီသောတာရှင်ပေါင်းလို့ရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းသားဘာသာစကားအစီအစဉ်ကိုတင်ဆက်ပေးလိုက်ချင်ပါတယ်။နော်နွေဥပွင့်တင်ဆက်ပေးထားတဲ့စကောကင်ဘာသာနဲ့တပတ်တွင်းသတင်းတွေကိုနားဆင်ရင်းနဲ့ဒီနေ့ညအစီအစဉ်ကနေနှုတ်ဆက်လိုက်ရပါတယ်။သောတာရှင်ပေါင်းတရားပြောရှင်ချမ်းမြေ့တဲ့ညချမ်းဖြစ်ကြပါစေရှင်။
Hello ni lo padu na ta pokuri no gade tsare sawatu do kwa mi ko do tile new chi kwa lo ta ta kle to blo nyai ni lo akhe e do to ni to pu ta ka so ta pha ni ya no nwe u pu yi ka pa pla ni tu ni lo so kho ti te yu mi we na da u ta pho mi o ma ta hi ni su ta su ta ka mo to no e pa ma lo te kwi o ka ni we a ge ko kle to su ta lo hi ti nya we ta le ni lo Henry Uta Pasabu Tati Pati Tauta Pumi Oma Tahinisu Tasuta Kamotano E Pamala Tekwi Organi Wewe Kogla Tusuta Lodua Lashilani Pela Mashal Vitoni Padukura Taupo Hopano Tushaki Toki Siyabu Tewe Danilo Pami Kwake Tiko Atasi Sununi Pukati Bawe Da Talomilo Patapa Amanilo Pedro Nike Weda Tatabli Wilo Kitanakini Tati Tapa Ini Petiba Odini Lo Akei Tahuta Pome Uma Tahini Suta Suta Kamotano E Pamalo De Organi Weda Nilo Lutako Siko Pagba Palo Patalo Payotu Tapa Ataku Ogu Totapani Lo Payotu Paduni Teedu Weda Lu Pakuhu Papoba Edu Weda Te Talomilo Pat Tatabalo Basa Hu Pagba Udo Tatadile agiwi lepata phitama pu pagba palopata ni lo dolo ta phu tablo ipu ni gogokle tsu tlo duwala shila kosapu kutukle mawi khaita khuda kosapu kutu aga tapha do phaba mu bada tapha heta weda ni paduni bada kasoni lo dagaso khiyi tiyu mi weda thiwe kogai tane thiu koga tane tuwe klo tane khuda တနခုခာဤကဖိမာဝဲကထရီထဲပါဝဲလတအေကောဆဘကိုတုကလမဝိခန္တတဲဝဲတာရင်းနီလောထီကောကေတနသူကောတနသူဝီကလောတနခုတောတနခုခာဤကဖိမာဝဲကထရီထဲပါဝဲလတအေကောဆဘကိုတုကလမဝိခန္တနီဖဲလာမရှာရတောနီယဘနုတရကေတုခိစီယပဒုကရတာဖို့ဘူးတဲဝဲတာနီလောဖဲတောဖို့ဘူးဘဝမတာဖို့ကိုတိုဝဲကလိုကိုတိုခေကတကဥကြောနေနေဘာခါတော့ဘဝမတာဖို့ကိုတိုဝဲကလိုအတဖြစ်တမှာတဖာပပလာဝဲတာနေလောဝီလခီလတာဖို့ပူနေခဆပ်ဖို့ကိုတိုကလနေတပပလာလဘာတာပပလာတဖာဥဖို့တဘတကိုဝဲတာရင်းနေပဒုန်နေဘာတကစောနေလောတကစောဆုမညာတူမီဝဲတာကော့ကရိတ်ဂျုံတုံတခေါနေတဝတ်တဖာဘူးလတတခတလတီလဝဒမေပူတာရင်းနီလဖဲလာမရှာလွီတော်နီကညောတော့ကလူတကရကရူရူဒုပလာယာကိုရေကော့ကရစ်ကော့ဆာတော့ဂျုံတိုကော့ဆာဘူးနီလတတခတလတီလဝဒမေပူရေခိုင်စီတကဆောဝဲကလူပပလာဝဲဒန်နီလဖဲလာမရှာလွီတော်နီမူခေလောကတော့ကော့ကရစ်ကလီတီဘောဒိုက်တဝဘယောတူနီလေချာဖိုက်တာခိဆိုလတီလမေပူတော့ဘလကောခိရဘဒူဝေဒာနီလောဒလဟကတောဂျုံတိုးဝေမီထတခောဒူတဝတဖတ်တော့ဂျိုက်တွန်ကောဆာတခောဒူတဝတဖတ်နီလက်တီလကတောမေဖို့နီပတိညာမနီလောဖဲလာမရှာရွတော်နီဝောတနိုင်တခောဆကတော်နီကောဂရိကောဆာအစွန်တော်ဘယောတူလက်တီလမေဖို့တော့ဘလကောခိရဘဒူဝေဟီတဖလဟာဝဲနီပတိညာမနီလောတော်လေပယောတုလက်တေလမေပုတဖာဤဓမ္မလူကျူဟိတဖာဟာဝဝေတဟာဝအဝေဒာအာမနိပတိညာမစိကောနေလောမိမိလေတဘဒုဘတိတခောဘာဒတမိတမဝေအဖမှုဝေပတုနိမာတကစောနေလောတကစောလကိကတတိယမေဝေနာဖဲဖပုန်နိဇကွင်းသောခဖြာတလက်တေလမေပုဟုကျူအသောခစုကွေတာတာခေနေလောဖဲလာမရှာရတော်နီဟာလွေနိုင်တခေါကတော်ခေညူသူကေရပရှတ်တလကောကမမောကောစာဖတ်ဒီကြောက်ကွင်းတောခဖျားတလက်တေလမေပူကိုကျူအတောခစုကွီတာရေနေပတိညာမနီလောမေပူဤလောဘဝဲဖဲတောခကျူလူလူဟုကျူတောခဖတ်ဒူအစအိုဟုစီခီနီအမီမေအနန္တဝီတောဒနီ အစုတဲကွေဝဲတခေါ်အကနီတော့အခေါ်နေမေဖို့အကေအခေါ်တဖာဘာဒိုအော်တော်တီဝဲတာနေပတိညာမနီလောတကတိပါတောခါကတဖာဘာဒိုဝဲတာအိုဒေါ်တောခါဖြာတော့တဖလဟာဝဲဝဲတာရင်းနေပဒွန်နီမာတပ်စောနီလောတပ်စောလေးပါပလနီတတဖိုင်ဝိဒါဖဲနီလောပလေဒုကနာဘတာကိုဒီနောကတဲ့မောသီဘာမထဘိုနီတကေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7.3 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်